ကယားပြည်နယ်ဒီမော့ဆိုးမြို့နယ်ကုန်းသာရွာတဝိုက်မှာတော့ဒီကနေ့တိုက်ပွဲမရှိပေမဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။မိုးပြဲမြို့နယ်ထဲမှာတော့ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်နေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်နန်းလောင်ပြောပြပေးပါရှင်။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကုန်းသာရွာတဝိုက်မှာကရင်နီကာကွယ်ရေးပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ပြေးခဲ့တဲ့ရက်ကတည်းကနေ့စဉ်တိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ပွဲဖြစ်ပြတဲ့နောက်ကရင်နီကာကွယ်ရေးတပ်ဖြစ်တဲ့ KGZ အဖွဲ့ကဒီကနေ့ထိစစ်ကောင်စီတပ်သား3ဦးဖမ်းမိထားတယ်လို့ကုန်းသာရွာပရာဟိတတူက VOA ကိုပြောပါတယ
်။ဟုတ်တောင်းရောင်းနဲ့အတည်ပြုပါတယ်ဟုတ်။ကုန်းသာနဲ့အဲ့လိုမျိုးပေါ့ဆုံရင်နဲ့အဲ့လိုမျိုးသူကခြံခဲ့တာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်
။နေမြေရှင်းလင်းရင်လက်နက်ပစ္စည်းတချို့နဲ့စစ်သားတွေဖမ်းမိထားတဲ့အကြောင်း KGZ အဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာ29ရက်နေ့ဒီကနေ့မှာတော့အဲ့ဒီကုန်းသာရွာတဝိုက်မှာစစ်တပ်ကလက်နက်ကြီးနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်။ဒါပေမဲ့ဒီကနေ့အဲ့ဒီဒေသမှာထိတ်တိုက်ဖြစ်တဲ့တိုက်ပွဲမျိုးမရှိဘဲနဲ့မိုးပြဲဖက်မှာအခုညနေတိုက်ပွဲဖြစ်ခဲ့တယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတဝန်ခန်းကပြောပါရယ်။
ဒီကုန်းသာဆိုတဲ့ဘက်မှာကျွန်တော်တို့ဒီမော့ဆိုမြို့နယ်ထဲကကုန်းသာရှိတယ်နောက်ပြီးတော့မူပြဲမြို့နယ်ရဲ့ကုန်းသာဆိုတာရှိတယ်ပေါ့နော်ခုလက်ရှိဒီနေ့ချင်းနေဆိုရင်မူပြဲမြို့ကကုန်းသာရွာမှာတော့အတက်တွဲချင်းနေဖြစ်နေတယ်ပေါ့နော်ဒါခုလက်ရှိတော့နှစ်ဖက်ပြစ်ခတ်မှုရှိနေတယ်ပေါ့နော
်ဒီမော့ဆိုမြို့နယ်ဖက်ကိုတက်လာတဲ့စစ်တပ်ရဲ့စစ်ကူတွေကိုမူပြဲမြို့နယ်ကုန်းသာရွာမှာမူပြဲ PDF လွိုက်ကော PDF ဒီမော့ဆို PDF တို့ကပူးပေါင်းပြီးတော့ကြားဖြတ်တိုက်ခတ်ခဲ့ပြီးအပြန်အလှန်ပြစ်ခတ်တိုက်ပွဲပြင်းထန်နေတယ်လို့ပြောပါတယ်မိုးပြဲကုန်းတာနဲ့ဝါရီကောခူကြားတွာလာမှုမလောက်ကြဖို့လည်းသတိပေးထားပါတယ်။အခုသတင်းရင်းနေချိန်မှာပဲတိုက်ပွဲဖြစ်ပွားစေဖြစ်တာကြောင့်နှစ်ဖက်ထိခိုက်ဒဏ်ရာကိုတော့မသိရသေးပါဘူး။ဒီမော့ဆိုမျိုးနဲ့ဒေါခလိုက်လင်းကျေးရွာဘလုံကွင်းအနီးတစ်ဝိုက်မှာစစ်တပ်ရဲ့ဖမ်းဆီးခြင်းခံရပြီးတော့လက်ပြန်ကြိုးတုပ်တပ်ဖြတ်ခံရတဲ့အမျိုးသားအလောင်းတလောင်းဒီကနေ့စက်တင်ဘာ29ရက်နေ့နေ့ခင်းပိုင်းမှာတွေ့ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒါအပြင်ဒေါခလိုက်ကျေးရွာမှာလည်းပုတ်ပွားနေတဲ့အရက်သား၄ဦးရဲ့အလောင်းကိုလည်းတွေ့ရှိခဲ့ပါတယ်။အဲ့ဒီအလောင်းတွေဟာတမန်အရက်သားတွေဖြစ်တာလို့ဒီမော့ဆိုဒေသခံတို့ကပြောပါတယ်
။ကျွဲသွင်းမှာလားမဟုတ်ရင်ဒီတိုင်းပဲတိုက်ပွဲမဖြစ်တဲ့ချိန်မှာသူတွေတချို့တော်လာရင်းနဲ့ဖြစ်ခဲ့ချိန်နဲ့တော့ဖန်ဖန်ပြီးတော့သူတွေပဲဒီလိုပဲဖြစ်လို့တတ်ချင်လိုက်တာလားအဲ့လိုမျိုးတမန်အရက်သားတွေပဲဗျာသူတို့ကြည့်တာတော့တမန်အရက်သားတွေပဲဒီကတော့ရေးတတ်ဖက်ပြမဖြစ်နိုင်ဘူးတဲ့ဦးစားလေဆက်စား
စစ်တပ်ကကုန်းသာရွာမှာတပ်ဆွဲနေရယူထားတဲ့ချိန်ကျေးရွာရဲ့နေအိမ်တွေကိုမှွင်းနောက်ပြီးတော့ပြန်လဲထွက်ခွာတဲ့ချိန်မှာတော့နေအိမ်90ကျော်မိရှို့ဖျက်ဆီးခဲ့တယ်လို့ကုန်းသာရွာပရာဟိတတူက VOA ကိုပြောပါတယ
်ဖြစ်ကောင်းစီတက်ကလည်းဒီလိုတိုက်ပွဲဝင်လာတီတူတွေ့လို့ပြောတယ်အကော်ရီတာလည်းတီတူတွေ့လို့ပြောတယ်တကယ်လို့တာနှစ်ဖက်လောကတီတူတွေ့တကယ်နိုင်တော့ဒီလိုမျိုးရန်ဆန်းလောက်တာလည်းမရှိတဲ့ဝန်တော့
ဒီရက်ပိုင်းကြားပြည်နယ်ဖက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကို VOA ကဖုန်းနဲ့အချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖြေဆိုခြင်းမရှိသေးပါဘူး